ရခိုင်ပြည်နယ်ကလုံခြုံရေးအခြေအနေတွေနဲ့လက်ရှိဖြစ်နေတဲ့ COVID-19 ကာယောဂအခြေအနေတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့ရဲ့နေရရင်းကိုသူတို့ရဲ့ဆန္ဒလျောက်ဂုဏ်သိက္ခာရှိရှိနဲ့ဘေးကင်းလုံခြုံစွာပြန်ဖို့မဖြစ်နိုင်သေးဘူးလို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောလိုက်ပါတယ်။အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးတွင်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာစူရီကအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်။ဒါပြင်ရိုဟင်ဂျာဒုက္ခသည်တွေသူတို့ရဲ့နေရရင်းပြန်ရေးကိစ္စကအင်ဒိုနီးရှားအစိုးရအတွက်ဦးစားပေးကိစ္စရအဖြစ်ရှိနေတုံးပဲလို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးမတ်စူရီကပြောပါတယ်။ရိုဟင်ဂျာတွေကိုသူတို့ရဲ့နေရရင်းဖြစ်တဲ့ရခိုင်ပြည်နယ်ကိုပြန်နေလို့ရအောင်ကျွန်တော်တို့အနေနဲ့ဆက်လက်ကြိုးပမ်းသွားမှာဖြစ်ပါတယ်။ဒါကြောင့်ဒီလူတွေနေရပြန်နိုင်ဖို့အတွက်ကြိုးပမ်းမှုတွေကိုဆက်လက်လှုပ်ဆောင်ရမှာဖြစ်ပါတယ်။ဒါပြင်သူတို့ရဲ့ဆန္ဒအတိုင်းဂုဏ်သိက္ခာရှိရှိနဲ့ဘေးကင်းလုံခြုံစွာပြန်နိုင်ဖို့အတွက်စံနှုန်းတွေကိုလည်းလေးစားလိုက်နာဖို့လိုပါတယ်ဆိုပြီးတော့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးမတ်စူရီကပြောသွားတာဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓနေ့ကပဲအင်ဒိုနီးရှားနိုင်ငံအချေခရိုင်ကမ်းလွန်ပင်လယ်ပြင်မှာမျောနေတဲ့ဆက်လီဘော်ကရိုဟင်ဂျာဒုက္ခသည်တရားနီးပါးကိုလည်းကယ်ဆယ်ခဲ့ကြောင်းအချေခရိုင်အာဏာပိုင်တွေကပြောထားပါတယ်။ရခိုင်ပြည်နယ်အတွင်းမှာအစိုးရကနေပြည်တော်ရှင်းလင်းရေးလုပ်ရာကနေအိမ်မှာရှိတဲ့ရိုဟင်ဂျာတွေသိမ်းနဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြပြီးတော့ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတာဖြစ်ပါတယ်။ဒီမှာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်ပြုမထားပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လက်ခံဖို့သဘောတူထားပါတယ်ခင်ဗျာ။